စကိုင်းတိုင်းအတွင်ကဏီမြို့နယ်စလင်းကြီးမြို့နယ်ဒီမှာအောက်တိုဘာလ3ရက်နေ့မနေ့ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်စစ်ကြောင်းဝင်လာတာကြောင့်ဒေသခံကျေးရွာတွေကရွာသူရွာသားတွေဟာစစ်ဘေးကနေတိမ်းရှောင်ပြီးတော့ထွက်ပြေးနေကြရပြန်ပါတယ်။ကဏီမြို့နယ်ကကျေးရွာ15ရွာထပ်မင်းစစ်ရှောင်နေကြရတယ်လို့စလင်းကြီးမြို့နယ်မှာလည်း17ရွာထပ်မင်းစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ရုတ်တရက်နယ်မြေရှင်းလင်းရေးစစ်တပ်ရဲ့ထိုးစစ်ဝင်လာတာကြောင့်ပြင်ဆင်ချိန်မရပဲရွာသူရွာသားတွေထွက်ပြေးနေကြရတာပါ။ကဏီနဲ့စလင်းကြီးမြို့နယ်ကအခြေအနေသတင်းပေးပို့ချက်ကိုတော့မဲ့ရင်ချင်းနိုင်ကတင်ပြပေးထားပါတယ်
။အောက်တိုဘာလ3ရက်မနေ့ကစစ်တပ်ရဲ့ရေရင်တွေ73စီးထက်မနည်းကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းစံတက်လာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းမူတော်ကျေးရွာခံတအုပ်ကဖေဝေကိုပြောပါတယ်။မြစ်ဘေးမှာနေထိုင်တဲ့ကျေးရွာပေါင်း15ရွာထက်မနည်းအခုချိန်ထိနေအိမ်တွေကိုမပြန်နိုင်သေးပဲတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်။စစ်ကြောင်းကဖက်နေတွေနဲ့တို့ဖလက်တွေအကုန်လုံး73စီးစစ်သေးမောလာတယ်။တို့ဖက်ကိုရိခါအဲ့လိုမျိုးပို့တယ်အဲ့ကြတော့လမ်းနေပါလေဆိုရင်တို့ပြစ်တယ်ဒီမောင်မြေဒေးရွာတွေကတော့စစ်တပ်မြစ်တွေအကုန်ရွာတွေအကုန်လုံးကတော့ရှောင်နေရပေါ့သူတို့ကလက်နက်ကြီးနဲ့အကုန်လုံးပြစ်ခတ်အဲ့လိုမျိုးလုပ်တာဆိုတော့အကုန်လုံးဒီရိုးတစ်လျှောက်ကတော့ရွာတွေကတော့အကုန်ဆောင်ရတာရှင်လက်နက်ကြီးတွေနဲ့သူတို့ကစစ်သည်မောင်ကအဲ့လိုလက်နက်ကြီးနဲ့ပြစ်တယ်ဆိုရင်အဝေးရောက်တယ်လေအဲ့ကြတော့တော့ပြေးရ
စစ်ဘေးရှောင်တွေအများစုဟာနီးစပ်ရာကျေးရွာနေအိမ်တွေစာတင်ကျောင်းတွေနဲ့တချို့ကတောတောင်တွေထဲမှာပုံခုနေရပါတယ်တောတောင်တွေထဲမှာကလေးတငယ်တွေချင်းတွေကြိုက်လို့ရာသီတုပ်ကွေးရောဂါဖြစ်တာတွေဖျားနာတာတွေရှိနေတယ်လို့လည်းသူကပြောပါတယ်ဒေတာကန်တယောက်ကတော့စစ်တဲ့အာဏာသိမ်းပြီးနောက်ပိုင်းငယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေရောက်လာတိုင်းအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒီတကြိမ်နဲ့ဆို25ကြိမ်ထက်မနည်းရှိနေပြီလို့ပြောပါတယ်တို့တည်းစူးစီးထားတဲ့ရိတ်ခါတွေမရှိတာကြောင့်အချင်းချင်းစားရေးတောက်ရေးတွေမျှဝေစားတောက်ကြရတဲ့အကြောင်းလဲသူကအခုလိုပြောပါတယ
်စားတာစားရတာကျတော့တိတ်အဆင်မပြေကြဘူးပေါ့အခုလိုစရေးချောင်းနေချိန်ဆိုပို့ဆိုးတာပေါ့ဒီကြတော့အချို့လဲဝယ်မထားရဲဘူးမရဲချို့ဝယ်ထားလို့ကိုယ့်အိမ်မှာဆိုချစ်ချစ်ချောက်ထုံးရင်မီးတွေပါလေရှို့တယ်တမားတို့ရာလေးဆိုနှစ်ခါပြန်ပြီးရှို့ခွာရတယ်လေအဲကြတော့ပို့လဲဝယ်မထားရဲဘူးပို့လူဒီကမျှလိုက်ဒီကမျှလိုက်အဲ့လိုမျိုးမျှစားရတယ်ပေါ့
စစ်ဘေးရှောင်တွေထဲမှာကျန်းမာရေးမကောင်းလို့တခြားသူတွေကတဲယူပြီးတော့အသက်ဘေးလွတ်အောင်ပြေးလွှားခဲ့ရသူတွေလည်းရှိပါတယ
်ဆက်ဆဲရတာအများကြီးရှိရတယ်ဒါပေမဲ့မိုးတွေကရွာဒီကနေဖြတ်ထားတဲ့လူလဲဆိုတော့သွားရလဲကလေးတွေပွေပြီးပြေးရတာမလွယ်ဘူးသွားရနိုင်ရလဲစိန်ခေါ်မှုတွေကတော့နည်းဘူးအလောက်တိုင်းမရှိလို့စားရတော့ရတာအဲ့မလွယ်ဘူးလားရောပေါ့တော့အများကြီးပါပဲ
စလင်းကြီးမြို့နယ်မှာလဲအောက်တိုဘာလ3ရက်နေ့ကညောင်ပင်ကြီးရွာရဲစခန်းကနေစည်းထွက်ဝဲတဲ့ရဲလေးယောက်ကိုလက်နက်ကိုင်ဖွဲ့တစ်ခုကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်စစ်တပ်ဘက်ကအင်အားတော်တော်များများတုံ့ပြန်ထိုးစစ်ဆင်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ခိုက်ခံခဲ့ရတဲ့ရဲလေးယောက်တိတ်ဆုံးခဲ့တယ်လို့ဒေသခံတချို့ကပြောဆိုတာနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီတိုက်ခိုက်မှုအပြီးမြို့နယ်တွင်းကရွာတော်တော်များများစစ်ဘေးရှောင်နေရတယ်လို့လည်းဒေသခံတယောက်က VOE ကိုပြောပါတယ်
အော်တိုဘား3ရက်နေ့ကနောင်မီစကန်နေပြီးတော့ဈေးထွက်ဝဲတဲ့ရေးလေးကောင်ကိုမိမတိအဖွဲကနေပြီးတော့တိုက်ခိုက်သွားပါတယ်ရေးလေးကောင်လုံးတေးပါတယ်အဲ့တော့ကြောင့်မော်ဘက်ကနေပြီးတော့စစ်ရင်အများပြားနဲ့ချင်းနေမင်းနောက်ဘက်ကနောင်မီတွိုက်ဘူးစစ်ကြောင်းထိုးလာပါတယ်အနည်းငယ်ရွာတွေကတော့အချို့ဆိုရင်ဗမာပြည်စင်ချင်းမရှိဘဲနဲ့အဝေးတို့ကျေးရွာရည်လည်းရှိသေးဗျ။အဲကျေးရွာပေါ်ကတော့စက်တက်ရွာလောက်ရှိမယ်ဗျ။အဲတော့မြင်းနီးနဲ့နင်းတော့ရေရွှေလေးရေအမှတ်တုံးအမှတ်လေးရွာရှိတော့တိန်တော့အောင်ချမ်းစီတော်ကြီးရုံးမယူ။အဲ့ဒီရွာတွေပဲစေဝေးရှောင်းနေရတာ
။ကဏီနဲ့ဆလင်းကြီးမြို့နယ်အတွင်းကစစ်ရှောင်းနေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းလဲအကူအညီပေးနေသူတွေကဆိုပါတယ်။စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်အရေးအတွက်လည်းဒီလာပိုင်းတွင်ပိုးပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲထားသလိုနယ်မြေရှင်းလင်းရေးထိုးစစ်စင်တာတွေကိုလည်းခက်စိတ်စိတ်လှုပ်လာနေပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြားမှာစစ်ဘေးရှောင်တွေလည်းတိုးလာနေပါတယ်ရှင်။